အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ရဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အတိုင်းအတာလက်နက်ကိုင်သုံးဘွဲဟာတရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနက်ခင်းပိုင်းကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်မှာလိုက်ပါနိုင်ရေးကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီလိုလိုက်ပါနိုင်မယ်ဆိုတာကိုမဟာမိတ်သုံးဘွဲကမကြာခင်မှာကြေညာချက်ထုတ်ပြန်ဖို့လည်းရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ငင်းချိုင်းကွန်ဖရင့်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဘွဲဖြစ်တဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကူမင်းမြို့မှာဒီကနေ့မနက်ဒေသစံတော်ချိန်မနက်9နာရီကနေ17နာရီခွဲထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတအမ်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်။
ဒီကကတော့အခုငင်းချင်းဖြစ်စဉ်ပေါ်မှာကျွန်တော်တို့အကုန်လုံးတူတူလိုက်ပါနိုင်ဖို့အချက်လက်တွေကျွန်တော်တို့မဖက်ဆင်းနေကြနေရတယ်။ပြီးတော့တကယ်ဖြစ်ခဲ့ရဆိုင်ကိုဟိုတကယ်လက်တွေ့ကျကြတာဘာလို့လုပ်ဖို့လဲ။ဘယ်လိုရှိနေကြမလဲဆိုတဲ့ကိစ္စတွေကျွန်တော်ဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်တို့ပုံစံကအခုငင်းချင်းဖြစ်စဉ်နဲ့လိုက်ပါနိုင်တယ်။အဲ့ဒီတော့ဒီမော်ရာဖြစ်ပြန်ကြတဲ့ချက်တော့ဖောက်ပြီးတော့ကျွန်တော်တို့ဆွေးနွေးကြပါတယ်။အဲ့ဒါကျွန်တော်တို့ဟိုဖောက်ပြန်ချက်ကလည်းမကြာခင်ရပိုင်းမှာကျွန်တော်တို့ခင်ဗျားတို့ထောက်လာမှာဖြစ်ပါတယ
်။တိုင်းရင်းသားမဟာမိတ်သုံးဘွဲ့နဲ့အပြစ်ခတ်ရက်စဲရေးကိုညှိနှိုင်းလို့ရရင် FPNCC ကတရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ကော်မတီနဲ့ဆွေးနွေးဖို့လဲထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာတပ်ဖုံးကျော်ကအခုလိုသုံးသပ်ပြောဆိုပါတယ
်။ဒီအပြစ်ခတ်ရက်စဲရေးဆိုင်ရာကိစ္စတွေကိုမတူကြတာဘယ်လိုရှင်းပြပြမလဲဘယ်လိုရှင်းပြပြမလဲဒါတွေကအဲ့ဒီနဲ့ဒီလိုထိခြားပုံကလည်းအထူးသဖြင့်တော့ဒီအဖြစ်ခရရစေးလို့မယ်ဆိုရင်ကျွန်တော်တို့သုံးဖက်တင်နဲ့ဖြစ်ခရရစေးတာမျိုးမဟုတ်ပဲねကျွန်တော်တို့အခုပိုက်ပတ်ချင်နေတဲ့မြောက်ပိုင်းမှာမိတ်မြောက်ပိုင်းမှာမိတ်ဆိုတော့ကျွန်တော်လေးချက်ကလေးပါလာပေါ့ပြင်ရင်လည်းပါတယ်အဲ့ဒီဟာဒီရောတကယ်မသိကြကြဘယ်လိုဆောင်ရွက်နေဆိုတဲ့ဟာလည်းကျွန်တော်ဆွေးနွေးနေတယ်နောက်တကယ်ညာရင်ဒီလိုမျိုးဟိုပြည်ပြည်လက်တွေ့ကြတဲ့အဖြစ်ခရရစေးရကိစ္စတွေဆောင်ရွက်သွားနိုင်လိမ့်မယ်လို့ဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ယူပေးပါတယ်အဲ့ဒါမျိုးဒီဆွေးနွေးချက်ကဒီလိုဆောင်တဲ့ဆွေးနွေးချက်တွေလို့ကျွန်တော်ပြောလို့ရပါတယ
်။ဒီကနေ့ဆွေးနွေးပွဲကိုအစိုးရရဲ့ငင်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောနဲ့တွေ့ရင်မှုဦးခင်စောဦးတို့ဦးဆောင်တက်ရောက်ခဲ့ပြီး TNLA တအန်းပလောင်အဖွဲ့ကအထွေထွေတွေ့ရင်မှုတက်ဖုံးကျော် MNDAA ကိုကန့်အဖွဲ့ကဒုဥက္ကဋ္ဌရန်ဝေကျုံနဲ့ AA ရခိုင်အဖွဲ့ကအထွေထွေတွေ့ရင်မှုဒေါက်တာညိုထွန်းအောင်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်။နိုဝင်ဘာလတရနေ့မှာတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပမှာဖြစ်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဆယ်ဘွဲက၉ဘွဲပါဝင်တက်ရောက်မှာဖြစ်ကြောင်း PNLO ပအိုးအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
ကျွန်တော်တို့ဒီနေ့မှာဒီမနေ့ကအစည်းအဝေးတက်ကိုတိုင်းနာလက်နက်အဖွဲ့ကြီးတက်ပြင်ဆင်ရေးကိုအစည်းအဝေးကမှဆွေးနွေးကြပါတယ်ဒီပြင်ဆင်ရေးအစည်းအဝေးတော့အခုဒီကင်းမျိုးကိုကြရလဲတန်တဲ့ကိုဘွဲကကိုကြလဲတက်ရောက်တက်ရောက်လာရပြီဖြစ်ပါတယ
်ကင်းရင်မျိုးသားစည်းရုံး KNU ကတော့သူတို့အဖွဲ့အစည်းအတွင်းမှာလက်ရှိငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြန်လည်ရှင်းလင်းတာဆွေးနွေးတာတွေဆောင်ရွက်နေတာကြောင့်အစည်းအဝေးကိုတက်ရောက်ဖို့ရည်ရည်ရဆိုင်ထားတာဖြစ်ပါတယ်အစိုးရရဲ့မျိုးသားပြန်လည်တင်းပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC က NCA ကိုလက်မှတ်မြေထိုးသေးတဲ့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ KNPP ကရင်နီတပ်ဖွဲ့တွေကိုဖိတ်ကြားထားပေမဲ့ NDAA မိုင်းလာအဖွဲ့ကသာတက်ရောက်ဖို့အကြောင်းပြန်ကြားထားပါတယ်